Israel နဲ့ Hamas တို့ကြားအပြစ်ခက်ရဲစဲရေးသဘောတူညီမှုရဖို့အတွက်မနက်ဖြန်ကြာသပတေးနေ့ဆွေးနွေးပွဲရှိရာမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken အီဂျစ်နိုင်ငံကိုရောက်နေပါတယ်။ဝန်ကြီး Blinken ဟာဒီနေ့ပဲ Israel နိုင်ငံသားရေးဝန်ကြီး Bad Abadadi နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ Israel နိုင်ငံသားရေးဝန်ကြီးကတော့ Gaza နယ်စပ်လုံခြုံရေးနဲ့ Palestine ဘက်ခြမ်းက Rafah ဒေသဖျက်ကျော်စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးဘယ်အပြောင်းလဲကိုမှလက်ခံမှာမဟုတ်ဘူးလို့သတင်းတောက်တွေကပြောပါတယ်။အမေရိကန်၊အီဂျစ်နဲ့ကာတာနိုင်ငံတွေကတာဝန်ရှိသူတွေဟာလာပေါင်းများစွာဆွေးနွေးညှိနှိုင်းမှုတွေလုပ်နေပေမယ့်အစ္စရေးနဲ့ဟာမတ်စ်တို့လက်ခံနိုင်မဲ့သဘောတူညီမှုမျိုးတော့မရသေးပါဘူး။ဆွေးနွေးပွဲတွေမှာစစ်ပွဲရပ်ဖို့နဲ့ဂါဇာမှာရှိတဲ့ဟာမတ်စ်စစ်သွေးကြွတွေကဖမ်းဆီးထားတဲ့တရားခံတွေလွတ်မြောက်ရေးကိစ္စတွေကိုညှိနှိုင်းနေကြတာပါ။အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူမေလာကတော့ဒေတာရင်းမှာရှိတဲ့မိဖက်နိုင်ငံတွေအထူးသဖြင့်အီဂျစ်၊ကာတာနိုင်ငံတွေနဲ့ပူးပေါင်းပြီးဘလို့အချက်လက်တွေထည့်သွင်းတဲ့ဆိုတာကိုညှိနှိုင်းနေတယ်လို့ပြောပါရယ်။ကုလသမဂ္ဂမှာတော့အင်ကာနီကပဲဂါဇာအတွက်အရေးပေါ်အစည်းအဝေးကိုပြန်လည်ကျင်းပခဲ့ပါရှင်။